အမေရိကန်ရဲ့စစ်ဆင်ညှိနှိုင်းမှုကြောင့်တူရကီနိုင်ငံကယာယီပစ်ခတ်ရပ်ဆဲဖို့သဘောတူခဲ့တယ်လို့ဆိုပေမဲ့ဆီးရီးယားနိုင်ငံအနောက်မြောက်ဘက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးဆီးရီးယားနိုင်ငံထဲမှာခြေစိုက်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာတွေကို9ရက်ကြာရပ်ဆိုင်ထားဖို့တူရကီနဲ့အမေရိကန်တို့ကြားသဘောတူညီချက်ရရှိခဲ့ကြပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဆီလန်ပီနာမြို့မှာကျေလောင်တဲ့ပေါက်ကွဲသံတွေတနက်တန်နေနဲ့မိခိုးတွေကိုတွေ့ခဲ့ရတာပါပြီးခဲ့တဲ့သတင်းမှာကစခဲ့တဲ့တူရကီရဲ့ထိုးစစ်တွေအဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့သဘောတူညီချက်ရတူရကီနိုင်ငံနဲ့နယ်စပ်နီးဆီးရီးယားနိုင်ငံတွင်းကနေရန်တော်များကနေကတ်တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့တွေအားလုံးနီးပါးကိုပြန်လည်ရုပ်သိမ်းမဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရုတ်တရက်ကြီးညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တမှာပဲတူရကီစစ်တပ်နဲ့တူရကီကိုထောက်ခံတဲ့ဆီးရီးယားတပ်ဖွဲ့တွေပူးပေါင်းပြီးကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေစတင်ခဲ့တာပါထိုးစစ်တွေအတွင်းတူရကီစစ်တပ်နဲ့ဆီးရီးယားလက်နက်ကိုင်အဖွဲ့တွေဟာအရက်သားတွေရဲ့အသက်တွေကိုမငဲ့ကွက်ဖဲရှက်စရာကောင်းလောက်အောင်ပြုမှုခဲ့ကြကြောင်းနိုင်ငံတကာလူ့ခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်စေဝန်နှန်းတွေအရေးပေါ်ကိစ္စရေးတွေစစ်ပြေးဒုက္ခတွေဒရင်တောက်တွေနဲ့စာနာမှုအကူအညီပေးသူတွေပါဝင်လူ18ယောက်ရဲ့ပြောကြားချက်ကိုအခြေခံပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့အချင်းယုံကွန်မြတ်မှုတွေအရက်သားတွေထိခိုက်သေးချေစေတဲ့အထိဥပဒေမဲ့တက်ခတ်မှုတွေရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်